ဲ့တဲ့ February TNE ကနယူးယောက်ခြေဆိုင်ဥပဒေလုံခြုံအဖွဲ့ Hessen, Rubemeyer and Rose ဟာမြန်မာနိုင်ငံရန်ကုန်ကသူတို့ရုံးခန်းကိုပိတ်ပြီးထွက်ခွာသွားပါပြီ။လွန်ခဲ့တဲ့9နှစ်2013ခုနှစ်ကတည်းကမြန်မာနိုင်ငံမှာလာအခြေဆိုင်တဲ့အဲ့ဒီဥပဒေကြံပေးအဖွဲ့ဟာမြန်မာနိုင်ငံနဲ့နိုင်ငံခြားယင်းနှိမ့်ညွှန်းနယ်မှုတွေမြန်မြန်ဆန်ဆန်နဲ့များများဆဆဝင်ရောက်လာအောင်လုပ်မယ်ဆိုတဲ့ညီမကြီးနဲ့အလုပ်လုပ်ခဲ့တာဖြစ်ပါတယ်။ကုရောကံမကောင်းအကြောင်းမလားဆိုတာနဲ့ရုံးခန်းပိတ်ထွက်ခွာသွားပြီဖြစ်လို့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ပူပန်စရာတစ်ခုတိုးလာစေခဲ့ပါတယ်။သူတို့ဖက်ကုလို့ရုံးခန်းပိတ်သွားခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ရှင်းနေ Aaron Rose ကပြဿနာ၃ရောက်ကိုထောက်ပြခဲ့ပါတယ်။ပထမတစ်ချက်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကြံနေသေးတာ။ဒုတိယတစ်ချက်ကရခိုင်ပြည်နယ်ကပြဿနာ။တတိယတစ်ချက်ကမြန်မာအစိုးရရဲ့စီးပွားရေးနဲ့ပတ်သက်ပြီးလုပ်ကုန်ကံမှုမှာအဲ့ဒီ၃ချက်ထဲမှာမှစီးပွားရေးနဲ့မပတ်သက်ပါပဲစီးပွားရေးကိုလာထိခိုက်စေတဲ့အချက်အဖြစ်ရခိုင်ပြည်နယ်ပြဿနာကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်ကပြဿနာကြောင့်မြန်မာစီးပွားဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေတယ်ဆိုတဲ့ထင်ရှားတဲ့သက်ပြေသာရကတခုလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြည်ပခါပြည်ထနာဖြစ်ရှင်းပြီးဘလောက်အရေးကြီးနေပြီလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ။
Eric Rose ကရခိုင်ပြည်နယ်မှာရိုက်ခတ်မှုဖြစ်စဉ်ကြီးနှစ်ကြိမ်ဖြစ်ခဲ့တယ်။2016အောက်တိုဘာလနဲ့2019ဩဂုတ်လအဲ့ဒီဖြစ်စဉ်တွေအတွင်းအာဆာအစံဖက်သမားတွေကိုနှိမ်နင်းနေဆိုတဲ့မြန်မာတပ်မတော်ရဲ့နေမျိုးရှင်းလင်းမှုကြောင့်တတန်းရဲ့သုံးပုံနှစ်ပုံလောက်ရှိမဲ့လူတွေဒုက္ခတွေဖြစ်သွားရတယ်ဒီပြဿနာတွေနဲ့ပတ်သက်ပြီးအစိုးရဟာနိုင်ငံတကာကိုအကျိုးတင်အကြောင်းတင်ဖြေရှင်းတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်ဒါကြောင့်ရခိုင်ပြည်နယ်ပြဿနာဟာအခြေခံလူဒန်းစားတွေကိုဘဝရပ်တည်လို့ရအောင်အလောက်ကအခွင့်အလမ်းတွေဖန်တီးပေးမယ်အသေးစားဆက်မှုလုပ်ငန်းတွေနဲ့လူသိထင်ရှားကုန်သွယ်ရေးလုပ်နေကြတဲ့ကုမ္ပဏီတွေအတွက်ရပ်တည်လို့မရတော့အောင်ကိုနာမည်ဆိုးဖြစ်သွားပါလိမ့်မယ်လို့ဆိုပါတယ်ဒီထောက်ပြချက်ကိုကြည့်ရင်ရခိုင်ပြည်နယ်ကပြဿနာဆိုတာဟာမြန်မာနိုင်ငံအတွက်နေဆက်ကပြဿနာဘာသာရေးလူမျိုးရေးပြဿနာလူခွင့်ရေးဆိုင်ရာပြဿနာအချုပ်အခြာအာဏာဆိုင်ရာပြဿနာတွေမကမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ပြဿနာတစ်ခုဖြစ်နားလည်ယူလို့ရနေပါပြီရခိုင်ပြဿနာဖြေရှင်းရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်အရေးကြီးလာပြီလဲဆိုတာကိုဒီဥပဒေအကြံပေးကုမ္ပဏီထောက်ပြချက်ကနေသတိပြုနိုင်ပါတယ်ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဆိုတာပါကိုဆူလိုတာပါလေပထမတစ်ချက်ကတော့လက်ရှိနိုင်ငံတကာကဆွဆွဲနေတဲ့အချက်တွေကိုဖြေရှင်းဖို့ပါအဲ့ဟာကတော့အာဆာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းနေဆိုပြီးမြန်မာတပ်မတော်ဟာအဲ့ဒီဒေသကမွတ်စလင်တိမ်ပေါင်းများစွာရဲ့နေအိမ်တွေကိုမိရှုဖျက်ဆီးပြီးသူတို့ကိုနေဆက်တစ်ဖက်ထပ်ပြေးသွားအောင်လုပ်ခဲ့တယ်ဆိုတာပါပဲနောက်ဆွဆင်းရေးကာလအတွင်းမွတ်စလင်တွေကိုတပ်ဖြတ်နှိမ့်ဆက်မှုပြုခဲ့တယ်ဆိုတာပါ
ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာတပ်မတော်ဟာကိုယ့်ဘာသာကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးခဲ့ပါပြီ။တပ်မတော်အနေနဲ့ဘာအမှားအယွင်းတစ်စုံတစ်ရာမှမလုပ်ခဲ့ဘူးဆိုပြီးအဖြေထုတ်ထားပါလေ။ဒီကြားထဲအင်းအင်းကြီးရွာမှာရွာသား၁၀ယောက်ကိုဖမ်းဆီးတပ်ပြတ်ခဲ့တယ်ဆိုတဲ့ကိစ္စကြီးပေါ်ပေါက်လာပါလေ။တပ်မတော်ဘက်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအထက်အဆင့်ဆင့်ပါဝင်ပတ်သက်တာမျိုးမရှိပဲသက်ဆိုင်ရာမြေပြင်ကတာဝန်ရှိသူတွေကပဲသူတို့ဘာသာသူတို့ဆုံးဖြတ်လုပ်ကင်တာလို့ဆိုထားပါလေ။နောက်ပိုင်းထုတ်ပြန်တဲ့ writer ရဲ့သတင်းထဲမှာတော့တပ်မတော်တာဝန်ရှိသူတွေဟာရဲတပ်ဖွဲ့ဝင်တွေတိုင်းကရွာသားတွေကိုစေခိုင်းပြီးမွတ်စလင်တွေကိုမိရှုပစ္စည်းတွေကိုယူလူတွေကိုလည်းအသေးချာတပ်ဖြတ်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။နောက်ထပ်ပေါ်ပေါက်လာပြန်တာကဘူးစီတော်မျိုးနယ်ကူတာပြင်းကျေးရွာသတင်းပါ။အဲဒီရွာပတ်ဝန်းကျင်မှာလူတွေအစုလိုက်ပြုံလိုက်မြုံနှံထားတဲ့နေရာ၅နေရာရှိတဲ့အကြောင်းဒီလူတွေဟာလူမျိုးရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုရောက်ပေးဆုံးခဲ့တာဖြစ်ပြီးအလောင်းတွေကိုမမှတ်မိအောင်မျက်နှာကိုအက်စစ်လောင်းထားတာတနက်တွေနဲ့ပြစ်ခတ်ဖျက်ဆီးထားတာမျိုးရှိတယ်လို့မျက်မြင်သက်သေတွေနဲ့ဂျိုရူးတပ်ပုံတွေကိုကိုးကားပြီး AP ကဖော်ပြပြန်ပါတယ်
။ AP ကသတင်းကိုဖော်ပြပြီးတာနဲ့အစိုးရဟာအဲ့ဒီနေရာတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလွတ်ပါတယ်။အဖြေကတော့2019ဩဂုတ်လ29ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေငယ်ငယ်ရှင်းလင်းချင်းဂူတာရက်ဆိုတဲ့ရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲအတွင်းအကြမ်းဖက်သမားအလောင်း16လောင်ရတဲ့အကြောင်းအဲ့ဒီအလောင်းတွေကိုတော့စနစ်တကျမြုပ်နှံတကြိုခဲ့တာရှိကြောင်းဒါပေမဲ့ AP သတင်းဖော်ပြချက်ကတော့မှားရင်းကြောင်းပြန်ရှင်းပါတယ်ဒီလိုဖြစ်စဉ်တွေပေါ်ထွက်လာလေလေမြန်မာတပ်မတော်ရဲ့ပြန်ဖြေရှင်းချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာသူတို့ဘာအမှားယွင်းမှမကျူးလွန်ခဲ့ပါဘူးဆိုတဲ့အချက်ကိုနိုင်ငံတကာအသိုင်းအဝိုင်းကတန်တရားဖြစ်နေလေပါပဲဒီအတွက်အစိုးရအနေနဲ့ရခိုင်ပြည်နယ်အခြေအနေဖြစ်မှန်တွေနိုင်ငံတကာကိုသိစေခြင်းနဲ့ဆိုရင်အဲ့ဒီဒေသကိုသတင်းသမားတွေတွားခွင့်ပြုဖို့ပါပဲဘင်္ဂလားဒေ့ရှ်နယ်ဆက်ဒုက္ခသည်စခန်းတွေကတည်ရတဲ့စတိုရီတွေမှန်မှန်တွားပြီးစီစစ်ခွင့်ပြုဖို့ပါပဲ အဲ့ဒီလိုသတင်းတော့တွေတွားခွင့်ပေးဖို့ဆိုတာအရေးကြီးတဲ့အကြောင်းကော်ဖီယာနဲ့ကော်မရှင်အစည်းအခမ်းသားမှာအကြံပေးထားပြီးဖြစ်တယ်လို့နောက်ထပ်အကြံပေးအဖွဲ့ကောင်းဆောင်ဆူရာကီရဲ့ဇာတိရထိုင်းကလည်းပြောဆိုထားပြီးပါပြီ။နောက်ထပ်လက်တွေ့လဲကြောင့်အရေးကြီးတာတစ်ချက်ကထွက်ပြေးသွားတဲ့ဒုက္ခတွေကိုပြန်လည်နေရာချထားရေးပါ။လက်ရှိအချိန်မြန်မာဘက်ကအဆင်ပြေဖြစ်တယ်ဆိုပေမဲ့ဒုက္ခတွေကတအူးတရောင်းမှပြန်ဝင်လာတာမရှိသေးပါဘူး။ဒီကိစ္စကလည်းစာလေဆုံးစနစ်တကျအကောင့်ထဲဖော်ရပါလိမ့်မယ်။မွတ်စလင်တွေအနေနဲ့သူတို့အရင်နေသွားမှုတဲ့ကျေးရွာပတ်ဝန်းကျင်မှာပြန်နေခွင့်ရအောင်။အကြောက်တရားကင်းကင်းနဲ့လောက်ကိုင်းစားတောင်းနိုင်အောင်ဖန်တီးပေးဖို့လိုပါလိမ့်မယ်
။တကယ်လို့ရခိုင်ပြည်နယ်ကပြဿနာနိုင်ငံတကာကအမြင်ရှင်းလာအောင်နိုင်ငံတကာကလက်ခံတဲ့ဖြေရှင်းနည်းဖြစ်အောင်လုပ်ရမှာအဓိကအရေးပါတာကတော့တပ်မတော်ခေါင်းဆောင်တွေနဲ့ရခိုင်နိုင်ငံရေးသမားတွေပဲဖြစ်ပါတယ်။သူတို့ကိုယ်တိုင်ပြဿနာကိုလက်တွေ့ကျကျဖြေရှင်းမယ်ဆိုတဲ့တန်ဋိဌာန်ချအစိုးရနဲ့ပူပေါင်းအကောင့်ထဲဖော်ပါမှရခိုင်ပြည်နယ်ပြည်ထောင်စုပြည်လည်းမဲ့လမ်းစားတွေ့မှာဖြစ်ပါတယ်။ဒါမှသာပြည်သူတရားလုံးလိုလားတောင်းတနေတဲ့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်ရေးလမ်းကိုလည်းအနောက်ဆက်ကင်းကင်းရှောင်လန်းနိုင်မှာဖြစ်ကြောင်းပါ